ယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့82ကြိမ်မြောက်ကုလသမဂ္ဂထရီညီလာခံမှာဒီသတင်းပတ်အတွင်းမြန်မာအပါအဝင်နိုင်ငံပေါင်း193နိုင်ငံကခေါင်းဆောင်တွေအသီးသီးမိန့်ခွန်းပြောကြမှာပါ။ဒါကြောင့်ယောက်မြို့မှာလုံခြုံရေးထူးတင်းကျပ်ထားသလိုသက်ဆိုင်ရာနိုင်ငံခေါင်းဆောင်တွေကိုဆန္ဒပြကြဖို့လည်းအသင့်ပြနေကြပါတယ်။ဒီအထက်ရခိုင်ပြည်နယ်မြောက်ပိုင်းအရေးနဲ့ပတ်သက်လို့ဆန္ဒပြဖို့ပြင်နေကြတဲ့အကြောင်း VOA သတင်းတောက် Daniel Chef ယောက်ကနေပေးပို့ထားတဲ့သတင်းလွှာကိုမတ်အင်ဂျင်နိုင်ကပြောပြပါမယ်ရှင်။
နှစ်စဉ်ကျင်းပနေကြကုလသမဂ္ဂထွေထွေညီလာခံမှာအင်္ဂါနေ့ကစပြီးကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေရဲ့ခေါင်းဆောင်တွေဟာလုံခြုံရေးငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့အသီးသီးမိန့်ခွန်းပြောကြားတော့မှာဖြစ်ပါတယ်။ဒီအတွက်လဲနယူးယောက်ကုလသမဂ္ဂဌာနချုပ်တော်ဝိုင်လုံခြုံရေးအရာတန်ဆူးချိုးအကာရန်အတားအဆီးတွေအပြင်ဂိတ်စစ်ဆေးရေးတွေကိုကုလသမဂ္ဂလုံခြုံရေးအရာရှိတွေကအထူးကြက်မှတ်ဆောင်ရွက်နေပါတယ်။အဲ့ဒီနားတဝိုက်လမ်းပေးစည်းတွေတွေကတော့နှစ်စဉ်ကျင်းပနေတဲ့ထွေထွေညီလာခံအချိန်ရောက်လာလို့လုံခြုံရေးတင်းကျပ်မှုတွေရှိပေမဲ့သူတို့ရဲ့စီးပွားရေးကတော့ပုံမှန်လဲပတ်နေတယ်လို့ပြောပါရယ်။လုံခဲ့တဲ့လပိုင်းလောကမှာရောက်လာတဲ့လမ်းပေးစည်းတွေတဦးကလည်
း The guy who was here before
ယင်းဒီဆိုင်မှာလုံခဲ့တဲ့သူကလည်းလိုပဲပြောပါရယ်။ကျွန်တော်ကအစ်စ်ပါ။လာဝယ်စားတဲ့သူတွေအများကြီးတွေ့နေရပါတယ်။
မြောက်ကိုရီးယားရဲ့နျူကလ িয়ার ချိန်ချမှုအပါအဝင်ကမ္ဘာလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဒီနှစ်အထွေထွေညီလာခံမှာအဓိကဆွေးနွေးဖို့ရှိနေပါတယ်။ဒါ့အပြင်မြန်မာနိုင်ငံရခိုင်ပြည်နယ်မှာလူမျိုးတုံးတက်ပြတ်မှုအဖြစ်သတ်မှတ်ဆွဆွဲခံနေရတဲ့အကြမ်းဖက်ဖိနှိပ်မှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးခိုလုံနေကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အရေးအထွေထွေညီလာခံမှာဆွေးနွေးဖို့ရှိနေပါတယ်။မြန်မာနိုင်ငံကောင်းဆောင်ဒေါက်ဆန်းစုကြည်ဘက်ကရိုဟင်ဂျာတွေအတွက်ဘာတစ်ခုမှထုတ်ပေါ်ပြောဆိုခြင်းမရှိတဲ့အပေါ်မှာပြည်တင်ဝေဖန်တဲ့စကားလုံးတွေနဲ့တီးခဲ့တဲ့တောက်ကြနေကကုလသမဂ္ဂဌာနချုပ်အပြင်ဘက်မှာဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲစီစဉ်သူမိုဟီဥဒင်မိုဟာမက်ယူဆုဖ်ကတော့
She's trying to lie to the world
သူဟာကဘာကိုလိမ်ဖို့ကြိုးစားနေပါတယ်။ပြီးတော့အခုသူ့ရဲ့ကျင့်ဝတ်တိခါကလည်းကြဆင်းနေပါတယ်။ဒါကြောင့်သူ့ကိုကျွန်တော်တို့ကန့်ကွက်တာပါ။လမ်းမပေါ်ရောက်နေတဲ့သူကိုလမ်းမပေါ်ကျွန်တော်တို့ပြန်ရောက်စေချင်ပါတယ
်အလားတူသူတို့ခေါ်ရိုဟင်ဂျာမွတ်စလင်တွေနဲ့သွေးစည်းညီညွတ်ကြောင်းပြသတဲ့အနေနဲ့မနေ့တနင်္ဂနွေနေ့ကလည်းမေရီလန်းပြည်နယ်မှာဆန္ဒပြခဲ့ကြပါတယ်ဒီတော့တွင်တိုင်းပြည်လုံခြုံရေးအတွက်အလေးပေးဆောင်ရွက်ဖို့ရှိနေတဲ့အတွက်ဆိုပြီးကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်မဲ့အစီအစဉ်ကိုဒေါက်ဆန်းစုကြည်ဘက်ကဖျက်သိမ်းခဲ့ပါတယ်သူကိုစားဦးဟင်နရီဘန်တီဦးဆောင်တဲ့မြန်မာကိုယ်စားလှယ်ဖွဲ့တက်ရောက်မှာဖြစ်ပြီးညီလာခံရဲ့အစီအစဉ်အရလာမယ့်စက်တင်ဘာလ20ရက်ဗုဒ္ဓဘူးနေ့မှာကုလသမဂ္ဂမှာနေကွန်းပြောကြားဖို့ရှိပါတယ်ရှင်